ပြန်ကြားရေးဝန်ကြီးဌာနကပုံနှိပ်ဆက်တွေဝယ်ယူတဲ့ကိစ္စနဲ့ပတ်သက်ပြီး Weekly 11 Journal ကပြီးခဲ့တဲ့ဇွန်လ2ရက်နေ့ကစောင်းပါရေးသားခဲ့တာပါဒီရေးသားချက်နဲ့ပတ်သက်ပြီးဇွန်လ6ရက်နေ့မနေ့ကဒါဟာဆွဆွဲပုတ်ခတ်ရေးသားချက်ဖြစ်တယ်လို့စာနယ်ဇင်းလုပ်ငန်းညွှန်ကြားမှုစီမံဦးဝင်းစော်ထေကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးဇွန်လ9ရက်နေ့ဒီကနေ့မှာ Weekly 11ကလည်းပြန်လည်ခြိပရေးသားခဲ့ပါတယ် Weekly 11 Editor ချုပ်ဦးဝေဖြိုးကခုလိုပြောပါတယ
်ကျွန်တော်ဒီနေ့ကျွန်တော်ဒင်းလာမှာလဲအဲ့တော့အသေးစားရှင်းပြထားတယ်ပုံနှိပ်ဆက်ဒီ web machine တစ်ခုမှာဆိုလို့ရှိရင်ဒီ 4i tower သူ့ယူနေဆိုတာအဲ့ဒါ tower folder တစ်ခုကိုပဲခေါ်တာအဲ့ပုံနှိပ်ဆက်တလုံးမဟုတ်အဲ့လိုမျိုး unit ဒီကျွန်တော်တို့ရဲ့ web machine ဆိုဒီမှာပြထားပါတယ် 4i tower 4 unit သုံးလုံးရယ် mono တလုံးရယ်ပါမှာ web offset တစ်ခုဖြစ်တာအဲ့တစ်ခုလုံးရယ်တန်ဖိုးမှာတန်ပြရင်ဒေါ်လာ4သိန်းနဲ့5သိန်းလုံးကျွန်တော်အဲ့ဒီလိုအချိန်မှာကျွန်တော်တို့ထဲမှာပါတဲ့ဒီ 4i tower 4 unit ဆိုတလုံးနဲ့တန်ဖိုးကြမ်းကြဲရဝယ်တာ9သိန်းတော့ပေးရတယ်လို့ပြောထားတာအဲကျွန်တော်တို့ကသုံးလုံးရယ်မိုတော်တလုံးရယ်ပါတဲ့အတွဲပေါ်မှာဒီလောက်ပဲကြားတဲ့အချိန်မှာတို့ကဒီ4 unit 4i 4 unit တလုံးနဲ့ဒီလောက်ကြားရလို့ပြောရမှာကွာချက်ချက်ကမျိုးစား brand မတူပေမဲ့အဲ့လောက်ကွာချက်မရှိဘူ
းဒီကိစ္စနဲ့ပတ်သက်ပြီးဇွန်လ6ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနသတင်းနဲ့စာနယ်ဇင်းလုပ်ငန်းညွှန်ကြားမှုစီမံဦးဝင်းစော်တေးကိုမေးကြည့်တဲ့အခါမှာ11 channel ကပြောဆိုနေတာမှာနှိုင်းရှင်ချက်တွေမှားညွှန်းနေတဲ့အကြောင်းဆက်နှလုံးစာနဲ့ဆက်လေးလုံးစာကိုရှင်ပြီးပြောနေတာဖြစ်တယ်လို့ RFA ကိုပြောပါတယ်
။ဟုတ်ဒီနေ့တရင်းစာမှာလည်းသူတို့ရေးတာကျွန်တော်တို့ကိုကြားရပါတယ်။သူတို့က mono unit ရဲ့ခုနက4 height tower 3 unit ကိုဆက်တစ်လုံးအဲ့ဒါမျိုးကိုသူတို့က2 set ရှိတယ်2 set အဲ့တော့2 set ကိုသူတို့ကပေါ်ပြတာဖြစ်တယ်ကျွန်တော်တို့က mono 4 height tower ဟို2 unit နဲ့ဟုတ်တာတခုအဲ့ဒါအဲ့လိုမျိုးဆက်ပေါင်းကျွန်တော်တို့စုစုပေါင်းဝယ်တာ၄လုံးပါခင်ဗျာ၄လုံး तू ကကျွန်တော်တို့ကဆက်က၄လုံးဆိုတော့ကျွန်တော်၄ညာခွဲပြီးကျွန်တော်ကချထားတာသူတို့ကနှလုံးသားနဲ့ကို तू ကဈေးရှင်တာခင်ဗျာဈေးရှင်တဲ့အခါမှာသူတို့ကတစ်လုံးချင်းရှင်လိုက်ရင်ဘလို့မှမတူနောက်ပြီးတော့ကျွန်တော်နောက်ဆုံးဝယ်လိုက်တဲ့ဆက်ကလေကျွန်တော်တူ Orient ဘာနေဝယ်လိုက်တဲ့ဆက်က T-Page ကပေါ့လေဟို The Printer House ဆိုတဲ့ကုမ္ပဏီအိန္ဒိယနိုင်ငံကနေဝယ်ပါတယ်အဲ့ခိုင်မာတဲ့ကုမ္ပဏီနဲ့ Greenie ပေးတာနဲ့ကြတော့ဈေးချင်းလည်းကွာတယ်အမှတ်ကန်ချက်ပေးချင်းလည်းကွာတယ်
ဟုတ်ကဲ့
သူအိန္ဒိယနိုင်ငံမှာလည်းသူအိန္ဒိယလုပ်ငန်းလို့ထုတ်ပြဆက်တွေလည်းအများကြီးရှိတယ်ပြီးတော့နှိုင်းရှင်တာမှားနေတာကိုလည်းကျွန်တော်တို့ကပြောချင်တာပါဗ
ျအခုလို့ဆက်တွေဝယ်ယူရာနဲ့ပတ်သက်ပြီးဘယ်လိုဝယ်ယူခဲ့ပါလဲဆိုတာမေးမြန်းခဲ့ပါတယ်ဒီမေးမြန်းချက်ကိုပြန်ကြားရေးဝန်ကြီးဌာနသတင်းနဲ့စာနယ်ဇင်းလုပ်ငန်းအထွေထွေမန်နေဂျာဦးမျိုးမြင့်မောင်ကအခုလို့ရှင်းပြပါတယ
်ဝယ်ယူတဲ့အဖွဲ့ပေါ့အဲ့ဒီအဖွဲ့ကိုကျွန်တော်တို့ပြန်ကြားရေးဝန်ကြီးဌာနဖွဲ့ပေးထားတယ်အဲ့ဒီအဖွဲ့ဒီပါလဲဆိုဘယ်သူတွေပါလဲဆိုတော့ကျွန်တော်တို့ဒုတိယဝန်ကြီးကျွန်တော်တို့ပါတယ်ပြီးလို့ရှိရင်ဒီဌာနကြီးကြီးတွေပေါ့ညွှန်ကြားရေးမှုချုပ်တွေဥဆောင်ညွှန်ကြားရေးမှုတွေပါတယ်အဲ့ဒီပါတဲ့ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ကတော့ဘာပစ္စည်းကိုဝယ်ကြမှာလဲဆိုအဲ့ဒီပွဲမှာကျွန်တော်တို့ကအဖွဲ့မှာကျွန်တော်တို့ဝယ်ရမယ့်ပစ္စည်းကတော့တင်းသားထဲမှာကြီးညာထားတဲ့ပါပါအသေးစိတ်အချက်လက်တွေလည်းကျွန်တော်တို့ပေးထားပါတယ်ပြီးလို့ရှိရင်လည်းအခုကျွန်တော်တို့လုပ်မဲ့ဆက်ကတော့ဟိုလူကျင်တဲ့အနေထားတော့ပါပါဆိုတာဟို power point တွေပါနေကျွန်တော်က presentation တွေပါလုပ်တယ
်
အလုပ်ပြီးကမ်းမှာကဲဈေးနှုန်းတွေဒီဟာဖြစ်တဲ့ပုံမှာတော့ဒါကတော့ဒီလိုပါအပြီးရင်ထပ်ပြီးတော့ဒီဈေးနှုန်းကိုထပ်ပြီးလိုက်နိုင်သေးလားကျွန်တော်တို့ထပ်မေး
အဖွဲ့အနေနဲ့ဝယ်ယူမဲ့တင်တာဆုံးဖြတ်ချက်ချတာကိုမြည်သူမဆိုတက်ရောက်နားထောင်ခွင့်ရှိပြီးဝယ်ယူမဲ့ဆုံးဖြတ်ချက်ကိုလည်းအများရှိမှပဲတထိုင်တည်းဆုံးဖြတ်တယ်လို့ပြောပါတယ်။ညွှန်ကြားမှုဦးဝင်းစော်ထွေးကအခုလိုပြောပြပါတယ်
။အဲ့ဒီမှာပဲသူတို့ရှိမှပဲဘယ်သူကတော့ဘယ်လောက်သေးပြီးတယ်ဘယ်သူဘယ်သူကတင်တာအောင်လဲဆိုသူတို့ပဲချက်ချင်းကြင်ညာတာ။သူတို့ဆိုတာဟိုပြည်တိပြပဟိုအင်းများဝယ်ယူနေထူးခဲကြောင့်ကော်မတီကအတွင်းမှုကိုတိုင်ချက်ချင်းကြင်ညာပြီးသူတို့ကဘယ်သူတို့ကတင်တာအောင်သွားတယ်ဘယ်သေးနေဆိုဝင်ပြီးကျွန်တော် project မှာတခါတည်းထိုးပြလိုက်တာအဲ့ဒါနဲ့ပတ်သက်ပြီးဘာမရှင်းတာရှိလဲသူကဆိုတခါတည်းတက်မိတယ်သူက
ဦးဝင်းစော်ထေပြောပြသွားတာပါ11 channel ရဲ့ရေးသားချက်တွေနဲ့ပတ်သက်ပြီးဘာဆက်လုပ်ဖို့ရှိပါလဲလို့မေးမြန်းခဲ့ပါတယ်ဦးဝင်းစော်ထေပြောတာက
ဟိုကျွန်တော်တို့ကတော့စာနေစင်းမီဒီယာလောကညီကိုကြီးဖြစ်ပါတယ်လေ
ဖ
ြစ်တဲ့ခါကျတော့ကျွန်တော်တို့ကမြန်မာနိုင်ငံဟိုစာနေစင်းကောင်စီယာယီဆိုပြီးတော့မှကျွန်တော်တို့ရှိရနေပြီးတော့မှနိုင်ငံတော်စိုးရနေပြီးတော့မှသူ့ကိုအဖွဲ့စည်းတစ်ခုဖွဲ့ထားတာရှိတာပေါ့ဖွဲ့တဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီအဖွဲ့ကိုတော်တော့တယ်ကျွန်တော်တို့ကတော့ဒီလိုပဲရှင်းဝင်နဲ့မညီမျှတဲ့ဟိုဟာတွေကိုတော့ဘယ်အချက်တွေဘယ်ချက်တွေကတော့ဘယ်လိုမျိုးမလျော်ညီပဲသူတို့ဆောင်ရွက်နေပါလေဆိုတော့ကျွန်တော်တို့ကစာနဲ့တင်ပြထားပါတယ်ဆရာတင်ပြတော့မြန်မာနိုင်ငံစာနေနေကောင်စီရာကြီးရဲ့ကျွန်တော်ဆုံးဖြတ်ချက်နဲ့အညီကျွန်တော်ကဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်ကဆောင်နေပါတယ
်11 channel ကတော့ဒီကိစ္စဟာပြည်သူဘန္နာနစ်နာမှုဘက်ကပဲရပ်တည်ပြီးရေးခဲ့တာဖြစ်တယ်လို့ဆိုပါတယ
်ဟုတ်ပြီဥပဒေပေါင်းတွေကနေကျွန်တော်တို့တရားဥပဒေကဆောင်ရွက်မယ်ဆိုရင်ကိုရတဲ့ဆိုင်ရအပိုင်းမှာဒါတွေရဲ့ပံကံမှုပြန်လဲစီစစ်ဖို့လိုတယ်။အဲ့တော့ဒါလေးတွေကိုပြန်စီစစ်ပါဆိုတဲ့သဘောကျွန်တော်ကပြန်ပြောထားတာ။ကျွန်တော်လည်းပြန်ရှင်းပြထားတယ်။ဘာကြောင့်ဒါတွေကိုကျွန်တော်ရှင်းပြနိုင်တယ်လဲဆိုတော့ကျွန်တော်တို့မှာတချို့ condition တွေကျွန်တော်မှာရှိထားပြီးသား။အဲ့ဒီ သူတို့တင်သွင်းတဲ့ဆက်မျိုးစားတွေဟာရှိပြီးတာနောက်တစ်ခုကဒီဆက်တွေရဲ့မူရင်းဈေးကိုသွင်းလာတဲ့ဈေးတွေကိုစစ်မယ်ဆိုလို့ရှိရင်တစ်ခါကအိန္ဒိယသွင်းမယ်ဆိုအိန္ဒိယ FOB ရဲ့ဒီအိန္ဒိယကစတမ်တန်တောင်းကိုရတဲ့အချက်လက်တွေရှိတဲ့အတွက်ဒါရင်ပတ်ဆိုင်စစ်မယ်ဆိုလို့ရှိရင်ဒီကွာခြားချက်တွေကိုတွေ့နိုင်မှာပဲအဲ့တော့ဘလောက်ကွာတယ်မကွာဘူးဆိုတာတန်စီစစ်ဖို့ပဲလိုတယ်အဲ့တော့စီစစ်ဖို့ပဲကျွန်တော်တို့ကအထောက်ပြတဲ့အနေနဲ့ပြောတာအဓိကတော့ဒီဖန်မျက်နာမှုဘက်ကနေကျွန်တော်ရည်တည်ရှိရတာ
ဒါကတော့11 Journal Editor ချုပ်ဥဝေဖြိုးပြောပြသွားတာပါခင်ဗျာ